Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ခါနေ2019ခုနှစ်ဒီဇင်ဘာ26ရက်ခြားသောရင်းနှစ်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line number 25 32 51နဲ့ line number 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဟုတ်ပါဒီညနတ်ဆရာမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အတိုက်ခံဒီမိုကရက်တီကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့စနေအတွင်းစစ်ကြောင်တည်ဆုံးသူအရသာတသိန်းယောက်ရှိတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်လိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့လူမျိုးတုံးတပ်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံကတရားရုံးမှာတရားဆွဲခဲ့တာနဲ့ပတ်သက်ပြီ
း genocide တကယ်ချမှတ်ချဆိုတာကျွန်တော်မစင်စားနိုင်ပါဘာဖြစ်လို့လဲဆိုတော့ genocide ရှိတယ်ကျွန်တော်မသိပါဘူးဒါကြောင့်မလို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးက genocide ရှိတယ်ဆိုပြီးဆုံးပြတဲ့ချမှတ်လို့ပေါ့
ဒီမှာနိုင်ငံဆိုင်ရာဂျပန်သံမကြီးအီချီရိုမာရူယာမာပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမြားခင်မှာနားဆင်ရဖို့ရှိပါတယ်ထပ်ပြင်ဒီကနေ့မှာကြားရတဲ့ကရင်နှစ်သက်ကူပွဲတော်ခန္ဓာကိုမြန်မာနိုင်ငံကနေရာနံပြားမှာကျင်းပခဲ့တဲ့အကြောင်းတခါထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ကခြေကံဆောင်းအုံတွေတိုးတက်ဖို့အတွက်ထိုင်းကအတိုးနှိုးအ ਨੇ ဆုံးနဲ့ငွေချိမယ်ဆိုတဲ့အကြောင်းပါဝင်နောက်ပိုင်းမှာတော့ဒီဇင်ဘာတိလက်ဆောင်ဖြစ်တဲ့ချင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေကြတဲ့အတိုက်ခံဒီမိုကရက်တီကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်နိုင်ငံတော်လုံခြုံရေးကိုချင်းချောက်မှုအဖြစ်ဆွဆွဲပြီးတရားစွဲဖို့တက်လွတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောင်းဆိုခဲ့ကြတဲ့ဒီမိုကရက်တီဟာအခုကျတော့အချိန်ယူဖို့ပြောနေတာဟာလင်ညာပြောဆိုနေတဲ့လို့ရဖြစ်နေတွစ်တာလူမှုကွန်ရက်ကနေသမ္မတထရန့်ဒီနေ့ပဲပြောလိုက်တာပါအစိုးရတွေဘာလို့မှမလုပ်တဲ့ဒီမိုကရက်တီဆိုပြီးတော့လေသမ္မတကတုံ့နှုံပြောဆိုသွားပါတယ်သမ္မတပေါ်တရားစွဲဖို့အောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်တီအားလုံးဒီဘက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထောက်ခံလိုက်ကြတဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရမယ့်သမ္မတလည်းဖြစ်လာပါတယ်သမ္မတထရန့်ဟာနိုင်ငံရေးအကျိုးမြတ်ရဖို့အာဏာအလွတ်သုံးစားလုပ်ခဲ့တယ်လို့သမ္မတရဲ့လုပ်ရက်တွေကိုစုံစမ်းတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုဆွဲချက်တွေနဲ့တရားစွဲလိုက်တာလည်းဖြစ်ပါတယ်အလို့တော်ကဆွဲချက်တွေကိုထက်လို့တော်မှာတရားစွဲရေးလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်ပေးပို့ရမယ့်အစီအစဉ်ကိုတော့လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကစိုင်းငံ့ထားတာပါတရားစွဲကိုထက်လို့တော်မှာကြားနာမယ့်လုပ်ငန်းစဉ်နဲ့ပတ်သက်လို့ထက်လို့တော်မှာစီကံသတ်မှတ်ချက်ချမှတ်ရမှာသဘောတူညီချက်မရမချင်းအလို့တော်ကဆွဲချက်တွေကိုပေးပို့ဖို့မှမဟုတ်တဲ့အကြောင်းလဲလွှတ်တော်ဥက္ကဋ္ဌဖလိုစီကပြောဆိုထားပါတယ
်အစ္စရေးနိုင်ငံမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကြရင်လီကွတ်ပါတီကိုဦးဆောင်အရွေးခံမယ့်သမ္မတလောင်းရွေးပွဲကိုဒီကနေ့ပါတီတွင်ကျင်းပနေပါတယ်ဒီတနေ့ထဲမှာနှစ်ကြိမ်လုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာလီကွတ်ပါတီကအပြတ်အသတ်အနိုင်မရခဲ့သလိုဝင်းကြီးချုပ်ဘန်ဂျမင်နတ်တန်ယူကလည်းညွန်ပေါင်းအစိုးရဖွင့်ထိုင်တာကြောင့်ဝင်းကြီးချုပ်ရဲ့နိုင်ငံရေးပြိုင်ဘက်ဂီဒီယန်ဆာကသူသာပိုသင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်လို့ပြောကြားမဲဆွဲခဲ့ပါတယ်။ဒါပေမဲ့ဝင်းကြီးချုပ်နတ်တန်ယူအပေါ်ပါတီတွင်ထောက်ခံသူတွေများနေစေဖြစ်ပြီးခေါင်းဆောင်ပြန်အရွေးခံရမယ်လို့လေ့လာသူတွေကခန့်မှန်းနေကြပါတယ်။အခရီးလိုက်စားမှုတုံးမှုနဲ့ရင်ဆိုင်နေရတဲ့ဝင်းကြီးချုပ်အပေါ်လိန်ညာမှုလက်စားမှုယုံကြည်မှုဖောက်ဖျက်မှုတို့နဲ့ပြီးခဲ့တဲ့လတုန်းကဆွဲချက်တင်ခဲ့ပါတယ်။ပါတီဝင်တွေဘယ်သူကိုရွေးချယ်မလဲဆိုတဲ့အဖြေကတော့နှစ်ဖက်လောက်မှသိရမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲအတွက်အစ္စရေးတောင်ပိုင်းကအက်စကီလီယွန်စိတ်ကမ်းမြို့မှာဝင်းကြီးချုပ်နတ်တန်ညာဟုပုံထုံးနေညာပိုင်းတို့ကမဲဆွဲပွဲလုပ်နေစဉ်ဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးတစ်ခုနဲ့ပစ်ခတ်ခဲ့တာကြောင့်မဲဆွဲနေတဲ့စင်ပေါ်ကနေဝင်းကြီးချုပ်အမြန်ပြင်းစင်ခဲ့ရပါတယ်။ဂါဇာဒေသဘက်ကပစ်လိုက်တဲ့ rocket ဒုံးကိုအစ္စရေးဒုံးခွင်းဒုံးစနစ်နဲ့ပစ်ခွင်းခဲ့ရတယ်လို့အစ္စရေးစစ်တပ်ကလည်းအတည်ပြုပါတယ်။လက်တုံပြန်တဲ့အနေနဲ့ဂါဇာမှာရှိတဲ့ Hamas စစ်သွေးကြွပစ်မှတ်တွေအပေါ် rocket ဒုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ
်။ Afghanistan နိုင်ငံမှာလွန်ခဲ့တဲ့စနစ်တွင်စစ်ကြောင်တည်ဆုံသူအရသာတသိန်းကျော်ရှိခဲ့တဲ့အကြောင်းနဲ့ဆက်ရှိနှစ်ကြာပြစ်ခတ်အဆုံးသတ်နိုင်ရေးတပ်ဆိုင်သူတွေအလုံးကစစ်မှန်ပြီးခိုင်မာတဲ့ခြေလှမ်းတွေလှမ်းညားဖို့လည်းကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။နိုင်ငံမြောက်ပိုင်းဘောက်ကပြည်နယ်မှာတာလီဘန်ကြီးရဲ့ဒီကနေ့မနေ့အယုံတက်ချင်စီးနင်းတက်ခတ်မှုတွင်အာဖဂန်စစ်သား10ယောက်တမနဲ့တေဆုံးသွားတဲ့အကြောင်းသတင်းနဲ့တူကုလသမဂ္ဂရဲ့သတိပေးချက်ထွက်ပေါ်လာတာပါအာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအစီအစဉ် UNAMA အကြီးအကဲတာတာမီချီယမာမိုတိုရဲ့ကြေညာချက်ထဲမှာတော့အရသာအများပြားတေဆုံးနေရတဲ့အခြေအနေကိုမိမောင်းထုတ်ပြထားပါတယ်ရတားတွေတည်ဆုံမှုယွန်းနေအောင်သက်ဆိုင်သူတွေအားလုံးနေနဲ့ပြစ်ခတ်တွေကိုရှင်းချကြဖို့နိုင်ငံရေးအရာ အဖြစ်ရှင်းနေအောင်အာဖဂန်နိုင်ငံအင်အားစုတွေကြားဆွေးနွေးနိုင်မယ့်အခြေအနေတွေဖန်တီးရဖို့လည်းတိုက်တွန်းထားတာပါ။အချိန်နဲ့မှာပဲနိုင်ငံမြောက်ပိုင်းဘော့ခ်ပြည်နယ်ကစစ်ကန့်တစ်ခုကိုတဘုံတွေပြစ်မှတ်ထားတိုက်ခတ်ခဲ့ရကအာဖဂန်စစ်သား6ယောက်သေဆုံးပြီး3ယောက်ထဏ်ရခဲ့ကြောင်းလည်းကာဝေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အသေးခံကာဗွန်ခွဲတက်ခတ်ပြီးစစ်ကန်ကိုစီနင်းသိပ်ပိုက်နိုင်ခဲ့တဲ့အကြောင်းပြောဆိုထားတာပါ။တိုက်ပွဲအတွင်းအာဖဂန်စစ်သား12ယောက်သေဆုံးပြီး6ယောက်ဒဏ်ရာရကြောင်းလဲတာလီဘန်နေဘက်ကပြောဆိုခဲ့ပေမဲ့တရားအတည်ပြုလို့တော့မရပါဘူး။တင်းလာနေမှာတော့လည်းဘောက်ပြည်နယ်ထဲမှာပဲခရိုင်တစ်ခုမှရှိတဲ့စစ်ကန်ကိုတာလီဘန်တွေတက်ခတ်ခဲ့ရမှာတော့အာဖဂန်စစ်သား15ယောက်သေဆုံးပြီးအများအပြားလဲဒဏ်ရာတွေရရှိခဲ့ကြပါတယ်။
အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား2ယောက်သေဆုံးပြီးအိန္ဒိယစစ်သား1ယောက်သေဆုံးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီဝါမြို့မှာအိန္ဒိယဘက်ကပြစ်လို့စစ်သား2ယောက်သေဆုံးခဲ့ပြီးတဲ့နောက်ပြန်လည်ပစ်ခတ်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဟာဂျီပယာမြို့မှာလည်းနှစ်ဖက်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ရန်စမှုမရှိဘဲအပြစ်ခတ်ရဲစရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမော့ကရီရှိကလည်းငြိမ်းချမ်းနေတဲ့ဒေသမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကငြိမ်းချမ်းမှုပြက်ပြားအောင်လှုပ်တာလို့အပြစ်တင်ပါတယ်။အိန္ဒိယဘက်ကလည်းပါကစ္စတန်ဘက်ကဆလို့ပြန်ကလေးပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အိန္ဒိယပိုင်ကက်ရှမီးယားဒေသတွေကရန်ပိုဝါမြို့မှာပုံထုနေတုန်းကစစ်စခန်းတွေအပေါ်ပစ်မှတ်ထားပြီးပါကစ္စတန်ဘက်ကတိုက်ခိုက်ခဲ့လို့အိန္ဒိယစစ်သားတယောက်သေဆုံးတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးရာဂျက်ရှ်ဂါလီယာကပြောပါတယ်။ဒါကြောင့်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသတွေကကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့မြို့တွေကိုအိန္ဒိယအစိုးရကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်ရုပ်သိမ်းပြီးတော့အိန္ဒိယပြည်မကြီးအစိုးရအုပ်ချုပ်မှုလက်အောက်ပြန်ထားခဲ့တဲ့အောက်တိုဘာလတည်းကတင်းမာမှုတွေရှိနေတာပါ။ကိုလိုနီအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်နောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားအရေးကြောင့်စစ်ပွဲနှစ်ခါဖြစ်ပွားခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ View American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂကအသီးမပြူထောက်ခံထားတဲ့လီဗျားနိုင်ငံ Tripoli မြို့တော်ကအစိုးရအတွက်စစ်ကူဖြစ်တူရကီစစ်တပ်တွေဆီလွတ်ခွင့်ပြုဖို့ရှေ့လဇန်နဝါရီလတဲ့လွတ်တော်မှာမဲခွဲမှာဖြစ်ကြောင်းတူရကီသမ္မတကဒီနေ့ပဲပြောလိုက်ပါတယ်လတော်ရီပြန်စားပြီးနောက်ဇန်နဝါရီလ10ရက်နဲ့9ရက်နေ့တရရက်မှာမဲခွက်ဖြစ်မယ်လို့ခန့်မှန်းထားကြောင်းလဲတူရကီသမ္မတရီဂျစ်တယ်အာရဝန်ကပြောဆိုလိုက်တာပါလီဗျားနိုင်ငံမှာစီးရီးယားဝင်ရောက်စုဖက်မဲ့အစီအစဉ်ကိုအတိုက်ခံတွေကကန့်ကွက်နေပေမဲ့လွတ်တော်မှာသမ္မတရဲ့ပါတီကအများစုဖြစ်တာကြောင့်အတည်ပြုဖြစ်လိမ့်မယ်လို့လဲညွှန်လင်းရပါတယ်လီဗျားဝန်ကြီးချုပ်ဖယက်ဆာရာချက်အခုညတောက်ကန်ချက်ရဆေလွတ်ဖို့စဉ်းစားနေတာဖြစ်တဲ့ကြောင်းလဲတူရကီသမ္မတကပြောဆိုထားပါတယ်လီဗျားဝန်ကြီးချုပ်နဲ့တူရကီသမ္မတတို့ကြားပြီးခဲ့တဲ့လတိုင်းမှာပဲလွန်ယိုရေးဆန်ရသဘောတူညီချက်တရက်ကိုတူရကီနိုင်ငံအစ္စတန်ဘူမှာလက်မှတ်ရေးထိုးသဘောတူခဲ့ကြတာပါနိုင်ငံတကာအသီးမပြုအစိုးရရုံးဆန်ရထရီပိုလီမြို့တော်ကိုတော့နိုင်ငံရှေ့ဘက်ကိုထိန်းချုပ်ထားတဲ့ဗိုလ်ချုပ်ကြီးခါလီဖာအက်ဖတာဦးဆောင်တဲ့အတိုက်ခံတပ်ဖွဲ့တွေကသိမ်းပိုက်နိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ထရီပိုလီမြို့တော်ကအစိုးရနဲ့နိုင်ငံရှေ့ဘက်ကစင်ပြိုင်ဆွေးရတွေကိုတော့လက်နက်ကင်ဖွဲ့တွေနဲ့ပြပဆွေးရတွေကအသီးသီးထောက်ခံမှုပေးထားကြတာပါလီဗျားနိုင်ငံမှာအာနာရှင်အောင်မမဂရာဖီကိုရာလူကဖယ်ရှားတပြက်ခဲ့တဲ့2011ခုနှစ်နောက်ပိုင်းကစလို့မတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ယေမန်နိုင်ငံမြောက်ပိုင်းဆာဒါမြို့တွေကဈေးတစ်ခုမှာတိုက်ခိုက်ခံရမှုကြောင့်ရဲသား18ယောက်တည်ဆုံးသွားတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တလားကျော်အတွင်းအဲ့ဒီနေရာမှာပဲတတိယအကြိမ်တိုက်ခိုက်ခံရတာပါ။ဆာဒီဥဆောင်တဲ့ပူပေါင်းတပ်တွေစစ်ကူတိုက်ပေးနေတဲ့ယေမန်အစိုးရတပ်တွေနဲ့ဟူသီတပုံတွေကြားမှာအကြီးအကျယ်တိုက်ပွဲတွေဖြစ်ခဲ့တဲ့ယေမန်မှာတော်တော်လေးတည်ငြိမ်နေကြမှာပဲအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်ဟူသီတပုံတွေအမကန်ရှိတဲ့ဆာဒါမျိုးတွေကအယ်ရော့ခ်ဈေးတိုက်ခိုက်ခံရမှုအတွင်းမှာတေဆုံးသူ18ယောက်မှ12ယောက်ကအီသီယိုးပီးယားကနေအလုလာလုနေကြသူတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်အင်္ဂါနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘယ်သူတွေကဘလို့တိုက်ခိုက်ခဲ့တယ်ဆိုတာအသေးစိတ်မပြောပေမဲ့12ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ဈေးရှိတဲ့မိုနာဘစ်ခရိုင်အပေါ်စစ်စင်ရေးလုပ်ခဲ့တယ်လို့ဆာဒီဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေကဒီကနေ့ပြောကြားပါတယ်။ပူပေါင်းတပ်တွေဖွဲ့စည်းထားတဲ့ JIAT အဖွဲ့ကထိခိုက်ဆုံးရှုံးမှုတွေအပေါ်တိကျလွတ်လပ်ပြီးတော့ စုံစမ်းမှုတွေလုပ်ပြီးတိုက်ခိုက်မှုပေါ်စမ်းစစ်တုံ့တက်သွားမှာဖြစ်တယ်လို့အဖွဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံလယ်ပိုင်းမှာခရစ်စမတ်နေ့ကတိုက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ13ဦးထဏ်မှန်းနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာဖြတ်သန်းတိုက်ခိုက်စဉ်တနအီလီတိုင်းတုံးကီလိုမီတာ120လောက်နဲ့မိုးသီးထန်စွာရွာသွန်းခဲ့တာပါ။မုန်တိုင်းကြောင့်လူပေါင်းထောင်ပေါင်းချီတိမ်းရှောင်ခဲ့ရပြီးစာတင်ကြောင်းတွေအားစားရုံနေနဲ့အစိုးရအဆောက်အုံတွေမှာယာယီခုလုံခဲ့ကြရပါတယ်။ဂရိုတင်မောပြည်ဆွေးမှုတွေရက်ဆိုင်ထားရတဲ့အတွက်မနေ့ကလည်းစစ်ကမ်းတွေမှာလူ1000ကျော်လောက်တောင်းတင်ခဲ့တယ်လို့ပြည်တွင်းလေရင်ခီးစဉ်တွေလည်းရက်ဆိုင်ထားခဲ့ရတာပါ။မွန်နိုင်ရာသီနိုဝင်ဘာလလယ်လောက်မှာအဆုံးသတ်လို့ရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမုန်တိုင်းတွေဖြတ်တန်းတိုက်ခိုက်တာခံရလို့ရှိရပါတယ်ဖိလစ်ပိုင်နိုင်ငံမှာအဆိုးအဝါဆုံးကြုံခဲ့ရတဲ့2013ခုနှစ်နိုဝင်ဘာလတဲ့ high end typhoon မုန်တိုင်းတိုက်ခိုက်ခဲ့ရမှာတော့လူပေါင်း6000ကျော်သေဆုံးခဲ့ပြီးအင်ဂျင်2သိန်းလောက်လည်းပျက်စီးခဲ့တာပါအင်အားအပြင်းဆုံးဖြစ်တဲ့မန်ကော့မုန်တိုင်းတိုင်ဖုန်းမုန်တိုင်းတိုက်ခိုက်ခဲ့ရမှာလဲ2018ခုနှစ်စက်တင်ဘာလနဲ့တက်ခက်ခဲတုန်းကလည်းမနီလာမြို့တော်ရဲ့မြောက်ဖက်တောင်ထူထိုက်ရာဒေသမှာလူပေါင်း81ယောက်ထိသေဆုံးခဲ့ပူပါတယ်
။ Christmas ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးတော့ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာ shopping center ကြီးတွေကိုတတိယနေ့အဖြစ်ဝင်ရောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ shopping center ပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝက်မှာရှိတဲ့ shopping center တွေကိုပြစ်မှတ်ထားပြီးတော့ Christmas အကြိုနေ့တွေကစတင်ဆန္ဒပြနေကြတာပါ။ဒီကနေ့ဆန္ဒပြကြသူအရေအတွက်ဟာလွန်ခဲ့တဲ့2ရက်လောက်ကတော့မများပါဘူး။ဒါပေမဲ့ကောင်လုံးကျွန်းဆွယ်မှာလူသွားများတဲ့ shopping center တွေနားနဲ့ new territory ဒေသတွေမှာအထူးကယုံနှိမ့်နေရဲတွေဟာလုံခြုံရေးကင်းလှည့်ခဲ့ကြပါတယ်။ RTHK သတင်းဌာနရဲ့သတင်းအရတိုက်ပိုအရက်က shopping mall တစ်ခုမှာရဲကတော်တော်များများကိုဖမ်းဆီးခဲ့ပါတယ်။ shopping center တွေထဲကတချို့စားသောက်ဆိုင်တွေ၊စတိုးဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ကြပါတယ်။အင်္ဂါနေ့တုန်းကဆန္ဒပြပွဲတုန်းကတော့ဇွေဝဲသူတွေကဘာလှည့်ခီးတွေနဲ့စီကားနေတဲ့ဟောင်ကောင်မြို့လေစီပေါ်ရဲ့အချက်အချာကြတဲ့နေရာတွေမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့လို့အကြမ်းဖက်ဆန္ဒပြမှုတွေဆဖြစ်ခဲ့ပါတယ်။နှစ်သက်ကူးနေမှာလည်းအကြီးအကျယ်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်သူတွေစီစဉ်နေပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေကြသူတချို့ကဟောင်ကောင်လွတ်မြောက်ရေးအတွက်တော်လှန်ကြဆိုတဲ့ဆိုင်းပုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာအဲဥရီပါဝင်ကုန်သွယ်ရေးဆိုင်ရာကန့်သက်ချက်တွေကိုအပြင်းထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။အမေရိကန်ရဲ့ကာကွယ်ရေးအဲဥရီမှာတရုတ်ကုမ္ပဏီတွေပေါ်ကန့်သက်ချက်တွေပါဝင်နေတာကိုလက်မခံနိုင်တဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။
နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြမွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်လို့ကျွန်တော်တို့ရဲ့ Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းတော်တွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ ICJ မှာတရားစွဲခဲ့တဲ့ပေါ်ဂျပန်နိုင်ငံရဲ့ယက်တီချက်ကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိခဲ့တဲ့ဆိုပြီးကမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ကို ICJ နိုင်ငံကတရားရုံးမှာရင်ဆိုင်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်နေမှာအစိုးရအဖွဲ့ယက်တီချက်ကိုဂျပန်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှု genocide အမှန်တကယ်မရှိခဲ့ဘူးဆိုတာယုံကြည်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တာဝန်ကြီးကဒီဇင်ဘာ26ရက်ဒီကနေ့သူ့နေအိမ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမီဒီယာတွေကိုပြောကြားလိုက်ပါတယ်။ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှု genocide မရှိဘူးဆိုတာသူ့အနေနဲ့ယုံကြည်ကြောင်းဂျပန်တမန်ကြီးမစ္စတာအီချီယိုမာရီယာမာကဒီနေ့ဒီဇင်ဘာ26ရက်သူ့နေအိမ်မှာလုပ်တဲ့မီဒီယာတွေ့ဆုံပွဲမှာသတင်းထုတ်ဒီကိုပြောခဲ့တာပါ
။ genocide တကယ်ချမချားဆိုတာကျွန်တော်မစင်စားနိုင်ပါဘူး။ဘာဖြစ်လို့ဆိုတော့ genocide ရှိတယ်ကျွန်တော်မသိပါဘူး။ဒါကြောင့်မို့လို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးက genocide ရှိတယ်ဆိုပြီးတော့ဆုံးပြတ်ချမယ်လို့တော့မသိပါဘူ
း။တကယ်လို့မြန်မာနိုင်ငံအတွက် ICJ ကကြားဖြတ်အရေးယူဆောင်ရွက်မှုတွေလုပ်ဆောင်ရမယ်လို့ဆုံးဖြတ်ချက်ချပေးမယ်ဆိုရင်လေဂျပန်အစိုးရကတက်နိုင်တဲ့ဘက်ကအကူအညီပေးသွားမှာဖြစ်ကြောင်းလဲသူကပြောပါတယ် ICJ ကိစ္စမှာဂျပန်အစိုးရကမြန်မာအစိုးရကိုထောက်ခံတာဟာဂျပန်နဲ့အနောက်နိုင်ငံတွေကြားသဘောထားကွဲလွဲနေရမျိုးမဟုတ်ကြောင်းမြန်မာဒီမိုကရေစီရေးအောင်မြင်ဖို့နိုင်ငံတကာနဲ့ဆက်ဆံရေးအဆင်ပြေဖို့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အနောက်နိုင်ငံတွေနဲ့သဘောထားထပ်တူဖြစ်ကြောင်းလဲဂျပန်တာဝန်ကြီးမစ္စတာအီချီယိုမာယူရှာမာကပြောပါတယ်
အနောက်နိုင်ငံအစိုးရတပိတူလို့ပေါ်ပြီးတော့ပြရခဲ့တာလည်းရှိတယ်။ဝေပန်တာလည်းရှိလို့ရှိပေမဲ့အဲ့ဒီသူကတကယ် UN နဲ့တကပါလေဆိုတော့ဒီဒီမိုကရေစီအောင်မြင်ခြင်းတွေ ဗမာပြည်သူလူထုကိုအဲ့ဒီဟိုအဲ့ဒီနေတိုင်းအဲ့ဒီအဆင်ပြေစေခြင်းနဲ့ဇီဝရေတိုးတက်စေခြင်းနဲ့အဲ့ဒီယူရခြင်းနဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ဂျပန်ဆိုရဲ့ယူရခြင်းနဲ့အနောက်နိုင်ငံများရဲ့အစိုးရရဲ့ယူရခြင်းကဟိုအတူတူ rapid တယ်လို့ကျွန်တော်ပြောနိုင်ပါတယ
်ဂျပန်နိုင်ငံလက်ရှိညွန်မောင်းအစိုးရအဖွဲ့ကကွန်မဲအီတိုပါတီရဲ့ခေါင်းဆောင်အထက်လွှတ်တော်အမတ်မစ္စတာယာမာဂူချီရဲ့ဒီအပိုင်းမြန်မာပြည်ခီးစဉ်ထဲမှာနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမရောက်နိုင်လို့နဲ့တီးကြားစီတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကိုဆွေးနွေးခဲ့ကြရတယ်လို့လည်းပြောပါတယ်။မြမဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာဂျပန်နိုင်ငံကဆက်ပြီးကူညီသွားမယ့်အခြေအနေကိုအထက်လွှတ်တော်မှမစ္စတာယာမာဂူချီကနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတုန်းပြောခဲ့ရပါ။ဂျပန်နိုင်ငံကမြမနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အစဉ်တစိုက်အကူအညီတွေပေးနေတဲ့အပြင်မနေ့ကလည်းဒီအချိန်ဂျပန်အစိုးရကရခိုင်ပြည်နယ်တဲ့တပတ်နိုင်ငံကိုထွက်ပြေးသွားခဲ့တဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဂျပန်ရန်ငွေတန်း300ကျော်အကူအညီပေးဖို့ဆုံးဖြတ်ခဲ့ပါတယ
်။သောရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲ။ဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတဖက်သက်အပြစ်ခံရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်မာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။တော်ရရှင်တွေအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။အားလုံးရှင်အနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ဒီကနေ့ချက်ရောက်တဲ့ကရင်နှစ်သက်ကူပွဲတော်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဒီကနေ့ချက်ရောက်တဲ့ကရင်မျိုးသားနှစ်သက်ကူမှာမြန်မာနိုင်ငံရဲ့ရက်ကဒေသအသီးသီးမှာနေထိုင်ကြတဲ့ကင်းတိုင်းသားတွေဖွဲ့တော်ချင်းမဆင်နွှဲနေကြပါတယ်။တိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA မှာရေးထိုးပြီးတဲ့နောက်မှာအခုလိုကရင်မျိုးသားနှစ်သက်ကူနေကိုတိုင်းငံလုံးအတိုင်းအတာနဲ့လလလကျင်းပလာနိုင်တယ်လို့ KNU အဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မဆူဆူကမေးမြန်းပြီးတော့ပြပို့ထားပါတယ်ခင်ဗျာ
။ကရင်နဲ့2959ခုနှစ်ပြာတိုလာဆန်းတရက်ဒီကနေ့မှာကြားရောက်တဲ့ကရင်အမျိုးသားနှစ်သက်ကူနေမှာဒေသအသီးသီးမှာရှိတဲ့ကရင်တိုင်းရင်းသားတွေနှစ်သက်ကူပွဲတော်ဆင်နွှဲနေကြတာပါ။ဒီနှစ်မှာနှစ်သက်ကူးနေကိုကရင်လက်နက်ကိုင်အဖွဲ့ KNU အနေနဲ့တီးခြားချင်းမနေသလိုကရင်ပြည်သူတွေနဲ့လည်းပူးပေါင်းပြီးဆင်နွှဲနေတယ်လို့ KNU ဒုတိယဥက္ကဋ္ဌဗဒုစောကွယ်ထူဝင်းကပြောပါတယ်။အရင်ကနိုင်ငံရေးအခြေအနေကြောင့်ကရင်နှစ်သက်ကူးပွဲတော်ချင်းမတဲ့နေရာမှာအခက်ခဲရှိခဲ့ပေမဲ့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့နှစ်သက်ကူးပွဲဆင်နွှဲလာနိုင်တယ်လို့လည်းဗဒုစောကွယ်ထူဝင်းကပြောပါတယ်။
ကျွန်တော်တို့အပြစ်ခတ်ရဆေးရမလုံးမီကာလကပြည်ပြည်တွင်းမှာရှိတဲ့ကျွန်တော်တို့ကရင်မျိုးသားတွေကနှစ်တကူချင်းပတ်တဲ့နေရာမှာလွတ်လွတ်လပ်လပ်ချင်းပတ်ပိုင်တွင်တော့မရှိဘူးလို့ပြောလို့ရတာပေါ့နော်။ဘာဖြစ်လဲဆိုတော့ဒါကတစ်ဖက်ကပြန်ချီလို့ရှိရင်လည်းနိုင်ငံရေးအရအစိုးရဘက်ကလည်းစိုးရိမ်မှုလည်းရှိတာပေါ့နော်။ကရင်ကပြန်ဆူဆီးပြီးတော့တကူကူများနှုတ်မွေလည်းအစိုးရကိုဆန့်ကျင်ပဲဆောင်ရွက်မှုများလုပ်လာဆိုတဲ့အပိုင်းကလည်းရှိနေ။အခုကတော့ကျွန်တော်တို့အပြစ်ခတ်ရဆေးဆောင်ရွက်ပြီးတဲ့နောက်ပိုင်းမှာလွတ်လွတ်လပ်လပ်နဲ့တိုင်းကလုံးမှာနေရာဒါကအနောက်ပြားမှာကျွန်တော်တို့ကျင်းပနိုင်တယ်လို့ပြောလို့ရတယ်ကျွန်တော်တို့လက်နက်ကပဋိပက္ခဖြစ်တဲ့ဒေသမှာလည်းအခုကကျင်းပတဲ့အချိန်မှာပြည်သူစုကနုံးလို့လည်းအစိုးရဘက်ကတောင်းရှိတဲ့ပုံကိုတည်းရောက်ချိမြင့်တယ်လည်းရှိနေပေါ့
ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတို့ရဲ့ရိုးရာဒလေးတွေကိုဖော်ကျူးထားတဲ့ပြပွဲတွေပြသပြီးဒါဟာကရင်တမျိုးသားလုံးရဲ့အနေထူးနေမြတ်ဖြစ်တယ်လို့ကရင်တိုင်းရင်းသူနော်ဆဲဆဲကပြောပါတယ်Federal Democracy ကိုရရှိဖို့ဟာကရင်တမျိုးသားလုံးရဲ့ရည်ရွယ်ချက်ဖြစ်တာကြောင့်လူငယ်တွေအနေနဲ့ဒီပြောင်းလဲမှုမှာပါဝင်ဖို့မျှော်လင့်ထားကြောင်းသူကပြောပါတယ
်။အနာဂတ်မှာကျမတို့လူလာတဲ့ Federal Democracy ပြောင်းစုကိုကျမတို့အခုချိန်မှာဆက်လက်လှုပ်ဆောင်နေတဲ့အတွက်တော့ဒီဆက်ဆက်ပြီးတော့ဒီရာကိုရောက်ရှိနိုင်ဖို့အတွက်ပေါ့နော်ဒါကရင်တမျိုးသားလုံးရည်ရွယ်တဲ့ရည်ရွယ်ချက်ဖြစ်တယ်လို့ကျမတို့လူငယ်တွေပေါ့နော်လေ့လာသိယူပြီးတော့ဒီပြောင်းလဲမှုကိုပါဝင်ပြီးတော့တိုက်ပွဲဝင်ဖို့လည်းရည်ရွယ်တဲ့ရည်ရွယ်ချက်ဖြစ်တဲ့အတွက်ဒါဒီဟာကိုအဓိကမြန်မာလာဖြစ်တယ်ပေါ့နော်
။နိ နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်းဆန်းစုကြည်ပြပူတဲ့ကရင်အမျိုးသားနှစ်တကူနဲ့တဝန်လွှာမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးပန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစီကိုပြည်ထောင်စုတည်ထောင်ဘက်တွေအဖြစ်အတူတကွရှောင်လန်းလျက်ရှိပြီး2020ရွေးကောက်ပွဲအလွန်စီမျှော်မှန်းပြီးခိုင်မာတဲ့လမ်းကြောင်းတစ်ခုပေါ်ပေါက်လာရေးအတွက်လက်တွေကြကြဖော်ဆောင်နိုင်ရေးကိုနိုင်ငံတော်အစိုးရနဲ့အတူဂျိုးပန်းဆောင်ရွက်နေတာမှာအတက်ဝမ်းမြောက်ဖွယ်ဖြစ်ကြောင်းပါရှိပါတယ်
ဗီအေသတင်းတော့မဆူဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဗီအေကနေဇာတာရီနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံကမြန်မာကိုငွေချေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြကြပါတယ်ထိုင်းမြန်မာနယ်စပ်မြို့မြောက်ရီမှာရှိတဲ့အခြေခံအဆောက်အုံတွေတိုးတက်ရေးအတွက်ထိုင်းဆိုရကအနေဆုံးအထုံးနှုံးနဲ့ချင်းငွေဘတ်989တန်းကိုနှစ်30စာချုပ်နဲ့ချေးဖို့ထိုင်းဆိုရကတည်ပြုချက်ထွက်ပေါ်လာပါပြီထိုင်းဆိုရရဲ့လက်ထောက်ပြောခွင့်ရကိုကူကားပြီးတော့ဘန်ကောက်ပို့သတင်းသားမှဖော်ပြထားပါတယ်ဒီလိုချင်းငွေဟာမြန်မာအတွက်သာမကထိုင်းနိုင်ငံအတွက်ပို့ပြီးတော့အကျိုးရှိစေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင့်ပြည်စုံကတော့ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ခင်ဗျာ
အင်းနီနာချင်းနိုင်ငံများစီးပွားတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့မဲခေါင်ဒေသကွဲတိုးတက်ရေးစီမံကိန်းအရထိုင်းကမြန်မာကိုငွေချေးဖို့ဆုံးဖြတ်ခဲ့တာပါထိုင်းနိုင်ငံကကုန်သွယ်မှုမှာအရေးပါတဲ့မြို့ဖြစ်တဲ့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့အခြေခံအဆောက်အုံများအတွက်အကူအညီပေးရေးကိုဒီဇင်ဘာလ25ရက်နေ့ကထိုင်းအစိုးရအစည်းအဝေးမှာအတည်ပြုခဲ့ကြောင်းထိုင်းအစိုးရရဲ့လက်ထောက်ပြောခွင့်ရရတ်ချတာတနာဒဒကပြောဆိုခဲ့ပါတယ်။နယ်စပ်နေဒေသခံပြည်သူတွေကတော့အခုလိုထိုင်းဘက်ကမြန်မာဘက်ကိုထုတ်ချင်းမဲ့ငွေကြေးကြောင့်မြန်မာသားမကထိုင်းဘက်ကပို့ပြီးတော့အကျိုးအမြတ်ဖြစ်စေတယ်လို့ဆိုပါတယ်။
ထိုင်းဘက်ကဒီလိုပဲဖြစ်ဖြစ်အကျိုးများများလားဒီသူတို့ဒီဆရာချင်းမီးလို့ရေတော့အစားပါတော့ဟိုကမ်းမှာစိုးစက်မှုတက်ပြီးလုံလောက်မှုမရှိဘူးဒီအခါကျတော့သူတို့အဲ့ဘက်မှာလုပ်လို့ရတဲ့အပိုင်းတွေများရှိတယ
်အတိုးနှုန်းနည်းနည်းနဲ့နှစ်30ချင်းငွေဘတ်ငွေပေါင်းတန်းပေါင်း989တန်းကိုချေးပေးမှာဖြစ်ပါတယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့ VOE ကိုအခုလိုပြောပြပါတယ
်ခေါင်းထဲမှာချင်းငွေကြတော့ဒီတော်စုသွားတော့ဒီမှာချို့ရတော့ရန်ကုန်ရောင်းဝယ်ပြန်ဝင်တော့သူတို့သိမ်းမလဲဘူးလို့ဆိုနေတယ်။ဝင်ဝင်တာနိုင်ငံတော်ဝင်တာပေါ့မှာချင်းလို့ဖြစ်ရေ၆ခန်းဝင်လို့ဖြစ်ရေနိုင်ငံတော်ဝင်တယ်ဝင်ပြီးတော့နိုင်ငံတော်ပြန်ပြီးတော့ budget နဲ့ပြန်ပြီးရဆက်တယ်။ corporate ကနေငဘူးဘက်ကနေပတ်သွားတယ်ငဘူးတာဝန်လမ်းပေါ်မှာပြန်လာမော။အဲ့ဒီတန်းကိုကျွန်တော်တို့တွဲကားတွေသွားလို့ရအောင်နိုင်ချက်ကိုရှိတယ်မှာ။ကျွန်တော်လက်ရှိနိုင်ငံတော် budget နဲ့လုပ်နေတာတော့ဆက်နှစ်ပြည့်နဲ့ဆက်ရှစ်ပြည့်ချက်တာရှိတယ်။သူတို့ကြတော့ဒီနှစ်လမ်းသွားပေါ့ဒီလက်ရှိအချလမ်းပုံစံတိုင်းပဲချက်ပ
ါ။ထိုင်းဆိုရရဲ့ချင်းငွေကိုတော့လမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေမှာသုံးစွဲဖို့မြန်မာဘက်ကရည်ရွယ်ခဲ့တာပါ။ထိုင်းဆိုရကတော့မြန်မာကိုချေးမဲ့ငွေအတွက်စီကံချက်ကတော့လုပ်ငန်းကိုအကောင့်ထည့်ဖော်တဲ့အခါမှာထိုင်းနိုင်ငံကကုန်စည်တွေနဲ့ဝန်ဆောင်မှုတွေမှာထိုင်းနိုင်ငံကပဲဝယ်သုံးရမှာဖြစ်ပါတယ်။တိဆောက်သူများနဲ့စီမံကိန်းအကြံပေးများကလည်းထိုင်းနိုင်ငံသားများဖြစ်ပါတယ်။ဒီစာချုပ်ကိုတော့ထိုင်းနိုင်ငံဥပဒေများအရဆောင်ရွက်မှာဖြစ်ပါတယ်။မြောက်ရီမြို့ဟာမဲဆောက်ခရိုင်နဲ့ဆက်ဆက်နေတာကြောင့်ထိုင်းမြန်မာကုန်သွယ်ရေးမှာအဓိကအရေးပါတဲ့မြို့ဖြစ်ပါတယ်။နယ်စပ်ဖြတ်ကျော်ကုန်သွယ်မှုမှာနှစ်စဉ်ဘတ်ငွေ80ဘီလီယံထိဆက်လက်တိုးဝါနေတယ်လို့လည်းထိုင်းဆိုရဘက်ကဆိုပါတယ်။မကြသေးခင်ကပဲထိုင်းမြန်မာနယ်စပ်မြောက်ရီမြို့ချစ်ကြည်ရေးတံတားအမှတ်1ကိုဖွင့်ပြီးတဲ့နောက်တလအတွင်းထိုင်းစီးပွားရေးမြင့်တက်လာပါတယ်။ထိုင်းနိုင်ငံရဲ့လေယာထုတ်ကုန်တွေအိမ်ဆောက်ပစ္စည်းတွေလည်းမြန်မာကနေတဆင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတောင်ပိုင်းထိပို့ခဲ့တာပါ။တံတားဖွင့်ပြီးတလအတွင်းမှာဘတ်တမ်းပေါင်းများစွာအကျိုးအမြတ်ရရှိခဲ့ကြောင်းထိုင်းလေယာဉ်နဲ့စိုက်ပျိုးရေးဒုတိယဝန်ကြီးကဒီဇင်ဘာလထဲမှာပဲပြောဆိုခဲ့ပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ယူရီကနေခြားသာရီနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတခါတော့သောရရှင်ဤအတွက်ဒီဇင်ဘာတီလက်ဆောင်သချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဆိုတော့စောင်းလိုင်းတည်ဆူထားတဲ့ဆွေးဆိုတဲ့သချင်းကိုနားဆင်ပါခင်ဗျာ
မြူနေများတဲ့ပျောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးဆလုံးခဲ့တဲ့ချိန်တန်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချင်လေးတက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချင်းရညာတာဆွေကြွေခဲ့ပြီးနင်းတွေမြန်ဝန်းတွေတို့ဝင်းညာတွေရဲ့ဆက်Mim shiro kanzala yata sui Yune miare piao song Ngago minen gedu minen de ma bale Dezemba nyaro e salongere chengdai Ngali senza miya ယောက်တဲ့ပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝန်တွေတို့ဝင်ညာတွေရဲ့ဆက်နေရှိတော့ခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြည့်ရဲ့ minin တွေမြောင်းဝွန်တွေတို့ဝေးညာတွေရဲ့ဆက်မင်းမရှိတော့ခံစားလိုက်ရတာအိပ်ပျော်တော့ကြိုးစားနေစေဖို့ချစ်လေးတယောက်တည်းကိုကဘာမှပေါ့မျောလင်းချက်တွေကပျောက်ရှာတော့တော့ဆွေတို့ဝေးချစ်ရညာတိုင်းဆွေကြွေခဲ့ minin တွေမြောင်းဝွန်တို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာ sweet တို့ဝင်ချစ်ရညာတိုင်း sweet ကြွေခဲ့ပြီးနင်းတွေမြောင်းဝန်တွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာ
Sound line ရဲ့ဆွေးဆိုတဲ့တခြင်းကိုနားဆင်ကြရဖြစ်ပါတယ် view ကနေကြာသောရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်ကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့ပတ်စင်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒီဥတိုင်းသတင်းတော့အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာ26ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြမအေး30ချက်နဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်လဲ
နှလုံးရောဂါဆိုတာဟာအသက်ညီပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူး။ဝေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါတယ်။အဲ့တော့မွေးကိစ္စမွေးပြီးကြဲဟောသူတို့နှလုံး
ယောဂါရှိမရှိကြိုတင်သိနေနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဗမောက်ခါဦးခမောင်ရင်းနဲ့မေးမြန်းတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ပိုင်းမှာတော့အပတ်စဉ်တိုင်းသတင်းလောက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ကမ္ဘာလူရှင်စည်းရင်းကိုပြုစုဖို့နိုင်ငံပေါင်း144နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်6ရှိလို့အလူတန်းများတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။တရုတ်နိုင်ငံကတော့အဆင့်142မှာရှိတဲ့အတွက်လူတန်းမှုအနည်းဆုံးနိုင်ငံအဖြစ်သတ်မှတ်ခံပါတယ်။ဒါပေမဲ့မြန်မာကိုတရုတ်ကလူတန်းတာတွေတစ်နေ့တစ်ခြားများပြားနေကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံရဲ့ဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကော်ရှင်းလွန်ခဲ့တဲ့နိုဝင်ဘာလမှာမြန်မာပြည်ကိုလာတော့ငင်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်း၃ခုကိုဒေါ်လာတသန်းလူသွားပါလေ။အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းချမ်းရေးဗဟိုဌာနကိုဒေါ်လာ၃သိန်း၊ငင်းချမ်းရေးကော်မရှင်ကိုဒေါ်လာ၃သိန်း၊ပြစ်ခတ်မှုစောင့်ကြည့်ရေးပူးတွဲကော်မတီကိုဒေါ်လာ၄သိန်းလူသွားတာပါ။အရင်ကလည်းပူးတွဲကော်မတီကိုဒေါ်လာ၈သိန်းနဲ့မွန်တကား၁၀သိန်းလူဘူးပါလေ။ရှင်းနေမှလည်းဆက်လက်ပြီးငင်းချမ်းရေးအဖွဲ့တွေကိုငွေကြေးကူညီပါလိမ့်မယ်။ကျောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်နေတဲ့တရုတ်အစိုးရပိုင်းစင်တက်ကော်ပိုရေးရှင်းကလည်း2014ကစပြီးပဲပေါင်းစုံပရဟိတလုပ်ငန်းတွေလုပ်နေပါသေး။ဒီနှစ်တော့အေးအတူပူမြလက်တွဲကြဆိုတဲ့ခေါင်းစဉ်နဲ့ကျောက်ဖြူမြို့နယ်ကစာတင်ကျောင်းတွေကိုကျောင်းသုံးပစ္စည်းနဲ့အဝတ်အထည်လှူဒန်းပါသေး။စင်တက်နဲ့ယူနန်ပြည်နယ်အစိုးရပူးတွဲဆောင်ရွက်နေတဲ့လူငွေကျွမ်းကျင်မှုသင်တန်းကိုဒီနှစ်စပြီးအကောင့်တွေပေါ်နေပါသေး။တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းကိုဒေသခံတွေကြည်ပြူလာအောင်ကွင်းစင်ပြီးစီယုံလေးဆင်းနေတဲ့သဘောဖြစ်ပါတယ
်မြန်မာပြည်သူ့ဘဝအမြင့်တင်ရေးမြန်မာပြည်မြောက်ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုကူညီရေးနဲ့အခြားလူမှုစီးပွားဖွံ့ဖြိုးမှုလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာ148တန်းလှူဒန်းဖို့လွန်ခဲ့တဲ့ဧပြီလကသဘောတူလိုက်ပါတယ်မြန်မာပြည်မှာလူမှုရေးမတည်မငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခဖြစ်နေရတာဟာစီရင်နွမ်းပါမှုမှာအခြေခံတယ်လို့တရုတ်ကယုံကြည်နေပုံရပါတယ် CFPA ခေါ်စီရင်မှုရှော့ချရေးအဖွဲ့က2013မှာကွင်းစင်းလေ့လာပြီးပေါ့ဖော်ပညာရေးစီမံချက်ကိုတီထွင်တယ်လို့ဂျန်အီရှင်းက Global Times မှာရေးသားပါတယ်တက္ကသိုလ်ကျောင်းသားတယောက်ကိုတစ်နှစ်ကျပ်သုံးသိန်း2015ကစပြီးထောက်ပံ့လာတာဖြစ်လို့ပေါ့ဖော်စီမံချက်ဝင်ကျောင်းသားဥယျာဉ်1300အထိရှိနေပြီဖြစ်ပါတယ်
2019တရုတ်မြန်မာချစ်ကြည်ပညာသင်စုအဖြစ်ကျောင်းပေါင်း30ကိုကျပ်သိန်း2200လှူဒန်းပြီးတဘာဝဘေးသင့်ဒုက္ခသည်နဲ့စစ်ဘေးဒုက္ခသည်တွေအတွက်ကျပ်သိန်း600လှူဒန်းကြောင်းသိရှိရပါသည်တရုတ်မြန်မာစည်ရင်းနွားဘမှုလျော့ချရေးစံပြကြေးရွာစီမံကိန်းကို2018 February လကစပြီးနေပြည်တော်တိုင်းမှာစတင်အကောင်အထည်ပေါ်ပါသည်လေဝင်းနဲ့တက်ကုန်းမြို့နယ်တွေမှာဝင်ငွေတိုးပွားရေးသွန်ရီမြန်မာရင်းနဲ့အတက်ပညာသင်ကြားရေးအတွက်တရုတ်အစိုးရကကြက်ငွေတန်း8000ကျော်ကူညီထောက်ပံ့ထားပါတယ်။စီမံကိန်းအောင်မြင်ရင်မိသားစု1400လူဦးရေ9000ကျော်မှာအကျိုးခံစားရဖွယ်ရှိပါတယ်။အခုတော့ကြောက်တန်းမြို့နယ်ကံပြောင်ကျေးရွာမှာအကောင့်တွေပေါ်နေပါတယ်။စီမံကိန်းပြီးစီးချိန်မှာဝင်ငွေတိုးပွားလာမယ်လို့မျှော်လင့်ရပါတယ
်။ဒီလိုလူမှုရေးအကူအညီပေးနေတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံဆက်ဆံရေးကောင်းမွန်နေဖို့ဖြစ်ပါတယ်အထူးသဖြင့်ဆင်းရဲတဲ့အိမ်နီးချင်းနိုင်ငံတွေကိုထောက်ပံ့တာများပါတယ်လူမှုရေးအကူအညီပေးတဲ့ဒုတိယအကြောင်းရင်းကတာဝန်သိနိုင်ငံကြီးအဖြစ်တရုတ်ပြည်ဂွန်သိက္ခာတက်လာဖို့ဖြစ်ပါတယ်နိုင်ငံသားမှာလူမှုရေးအကူအညီပေးတာဟာတ ရုပ်ပြည်ရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်တယ်လို့ယုံကြည်တာဟာလည်းကူညီရတဲ့တတိယအကြောင်းရင်းဖြစ်ပါတယ်။ယူနန်ပြည်နယ်ကိုရေနံနဲ့ဓာတ်ငွေတည်ယူပို့ဆောင်နေတဲ့ပိုက်လိုင်းတစ်လျှောက်ကကြေးရွာတွေမှာကျောင်းတွေဆေးပေးကန်းတွေတိစောက်ပေးပြီးရေကောင်းရေတန့်ရအောင်တရုတ်ရေနံကုမ္ပဏီကဒေါ်လာ25သန်းအကုန်ချခံတာဟာပိုင်လိုင်းကိုဒေသခံတွေလက်ခံလာအောင်စည်းရုံးတာလို့မြင်ကြပါဗ
ျ။ရေနံဓာတ်ငွေပိုက်လိုင်းကျင်းပစီမံကိန်းရဲ့အခြားလုပ်ငန်းကြီးတွေကိုသတင်းမီဒီယာကအာရုံစိုက်လာတဲ့အခါမှာပြည်သူအချင်းချင်းဆက်ဆံရေးရင်ကျေးမှုဖလှယ်ရေးနဲ့လူမှုကူညီထောက်ပံ့ရေးစတာတွေကိုတရုတ်ကဦးစားပေးပြီးအာရုံပြောင်းနေတယ်လို့ယူဆသူတွေလည်းရှိပါသေးတယ်။မြန်မာပြည်မှာစည်းရုံးရေးဆင်းရင်ဘုန်းကြီးလူသားစားကိုမေ့ထားလို့မရမှတရုတ်ကသဘောပေါက်ပါလေ။ဒါဟာအနောက်တိုင်းနဲ့တားတဲ့အချက်ပါပဲ။ဘုန်းကြီးကျောင်းတိုင်းကို TV ရုပ်မြင်သံကြားလှူဒါန်းတဲ့အစီအစဉ်ကိုတရုတ်ကအကောင့်ထဲပေါ်လာတာသုံးနှစ်ရှိနေပါပြီ။လွန်ခဲ့တဲ့နှစ်ကုန်ပိုင်းမှာယူနန်ပြည်နယ်နိုင်ငံတကာပြည်သူ့ပူးပေါင်းဆောင်ရည်အဖွဲ့ကဘုန်းကြီးကျောင်းတစ်ကျောင်း TV တစ်လုံးလှူဒါန်းပွဲကိုတတိယအကြိမ်ရန်ကုန်မှာကျင်းပပါတယ်။ဘုန်းကြီးကျောင်း54ကြောင်အတွက် TV 54လုံးနဲ့3နှစ်စာ Skynet အစီအစဉ်ဝန်ဆောင်မှုကိုပါလှူဒါန်းလိုက်ကြောင်းသိရပါတယ်။အရင်ကလည်း TV အလုံးပေါင်း180ဘုန်းကြီးကျောင်းတွေကိုလှူခဲ့တာကြောင့်ရန်ကုန်ကဘုန်းကြီးကျောင်း234ကျောင်းဟာ TV တွေကိုကြည့်နိုင်ပြီဖြစ်ပါတယ်။ဒီလိုပက်ဆုံဆက်ဆံရေးအကျိုးအမြတ်ကိုခံစားရမယ်လို့ရုပ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ။
မြန်မာရေ30ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကျမကြီးခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးခန္ဓာမှာတော့နှလုံးရောဂါရှိမရှိကြိုတင်သိသိနိုင်တဲ့အချက်တွေကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာနှလုံးရောဂါဖြစ်မှာကိုစိုးရိမ်ပြီးနှလုံးရောဂါရှိမရှိကြိုတင်သိကျင်သူတွေများလာနေတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ဘယ်လိုရောဂါခံနေရနဲ့စားသောက်ပုံတွေကြောင့်နှလုံးရောဂါဖြစ်လာနိုင်ပြီးဘယ်လိုလက္ခဏာတွေကိုကြိုတင်သတိပြုမိဖို့လိုပါသလဲ။ဒီအကြောင်းကိုတော့နှလုံးခွဲစိတ်ထုခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကူဌာနအငိမ့်သာဗမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay နှလုံးခွဲစိတ်ထုခုဆရာဝန်ကြီးဗမောက္ခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီလူနာရီအနေနဲ့နှလုံးယောဂါရှိမရှိကိုအခုခင်မောင်အထူးကိုသိချင်းကြပါတယ်ဆရာမြန်မာနိုင်ငံမှာလည်းဒီကိစ္စလာမေးတဲ့သူကများနေတဲ့အတွက်နှလုံးရောဂါရှိမရှိကိုသိစေနိုင်တဲ့အချက်တွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီခါကျတော့ဘလူးရောဂါအခြေခံရှိထားတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့အန္တရာယ်များလဲဆရာ
ဒီနှလုံးရောဂါနဲ့ပတ်သက်လို့အခုလူတွေအပူပြီးတော့လည်းသိဉာဏ်လည်းတိုးလာတယ်ဒီမီဒီယာတွေကလည်းရှိလာတဲ့အတွက်ကြောင့်အစအရာဒီအင်တာနက်လူပါလို့ရှိလာတော့လူတွေကလည်းပူပြီးတော့ရအချင်းမီကုကျင်တာတို့အချင်းမီသိကျင်တာတို့ဓာရီယာပူဖြစ်လာဓာရီယာကောင်းတဲ့ကိစ္စတွေပါအဲနှလုံးရောဂါအများဆုံးကျွန်တော်တို့အမေးခံရတဲ့မိကွန်းကတော့ကျွန်တော်မှာနှလုံးရောဂါရှိနေလားဆရာဆိုတော့မိကွန်းမေးတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရင်တော့နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးမွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါတယ်အဲတော့မွေးကင်းစမွေးပြီးကလေးဟာသူ့နှလုံးကိုကျွန်တော်ဆေးရပါတယ်အခုဆေးုံတိုင်းမှာလည်းလုတ်ပါတယ်ဒါပေမဲ့အဲ့ဒီကြားတွေကလွတ်သွားတဲ့ကမျိုးလေးလည်းနားထောင်ချက်ပြီးလွတ်သွားတာတွေလည်းရှိနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီတော့ကစပြီးလုံမှရေးရှိမှကျွန်တော်တို့နိုင်ငံမှာလည်းအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်အခုဆိုရင်ဒါတွေလုတ်တယ်နောက်တစ်ခုကအသက်အရွယ်ရလာတဲ့အပိုင်းလူတွေကဒီကလေးလူတစ်ယောက်ကလည်းနှလုံးယောက်ကတစ်ယောက်ကလည်းနှလုံးယောက်ကပြောတော့ကျွန်တော်မှမျက်စိလားဘာလားဆိုတော့ဒီမိကိုလေးတွေကမေးလာတယ်ဆိုတော့နှလုံးယောက်ကရှိနိုင်တဲ့လူတွေကကျွန်တော်တို့ကနံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်အသက်အရွယ်ရလာကျွန်တော်သွေးတူးယောဂါရှိတာ哦သွေးတူးယောဂါပြောတော့သွေးတူးဒါပေမဲ့နှလုံးမှာအများကြီးဂျန်နေသွားပြီနှလုံးကဟိုယုံကံရယ်ပူပြီးတော့အဲ့လိုယုံကံတဲ့အခါမှာနှလုံးကတကြီးကြီးကြီးသွားလာတယ်နောက်ဆုံးကနှလုံးအပြတ်လာတယ်မညစ်နိုင်တော့တဲ့အထိညစ်အားကြီးအရန်ဆိုးသွားတာကြာဆင်းလာတဲ့အထိအပြတ်သွားနိုင်ရည်ရှိတယ်အဲ့ဒီအဆင့်ကနေပြီးတော့left ventricular failure ဆိုတော့နှလုံးအပြတ်တဲ့ယောဂါဆိုချက်ပြီးတော့ဆေးရုံရောက်သွားတာဒီကလေးရှိတယ်အဲဆိုတော့ဆိုရဲဒီဘက်ကကေတူယောဂါရှိနေရင်နှလုံးယောဂါကိုစစ်ဆေးသင့်ပါလေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီ
နောက်တစ်ခုကတော့ကျွန်တော်ကူးဆဲမှုယောဂါမဟုတ်တဲ့ဘူးအဖြစ်များတဲ့ဆေးရုံယောဂါဖြစ်ပါလေဒါလူတော်တော်များမှဒီနိုင်ငံနေနိုင်ငံတိုင်းမှာလို့လေ ီစည်းကြွားဖြစ်များတယ်ဒီစည်းကြွားတော်တော်လေးတောက်ဆက်ခေါ်ပါတယ်ပြောတော့လူတွေကစည်းကြိုးဆိုပြီးမြင်တယ်တကယ်မှသူတော့ဖြစ်စည်းတာတွေးကြောတွေဖြစ်စည်းတာလေစည်းကြောတွေကိုဖြစ်စည်းလဲဆိုလို့ရှင်တွေးကြောမာကြီးတွေးကြောလက်ဒီနှလုံးမှာရှိတဲ့တွေးကြောတွေအဲ့ဒါတွေကိုတွားပြီးဖြစ်စည်းတယ်ဖြစ်စည်းတဲ့အခါမှာအခုကျွန်တော်တို့ဖြစ်နေတဲ့ coronary disease နှလုံးသွေးကြောကြီးရောဂါတွေပါလို့ဖြစ်လာနိုင်တယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီ liver ဒါကကျွန်တော်တို့မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့အဖြစ်များဆုံးရောဂါလို့လည်းပြောလို့ရတယ်ကျွန်တော်ငယ်စဉ်ကမှ9နှစ်15နှစ်အရွယ်ပတ်ဝန်းကျင်လောက်မှာအဆစ်တွေရောင်းနေနောက်ပြီးတော့လေကြောင်းတွေနာတယ်ဂျင်ပတ်အောင်နေကြည့်လိုက်ပြီးရင်စစ်စစ်လိုက်ရင် liver နာကြီးဖြစ်လာတွေ့တယ်အဲ့ဒီ liver နာကိုတစ်တော်မှမကူလိုက်လို့ရှိရင်သူရဲ့နောက်ဆက်တွဲအနေနဲ့ဖြစ်လာနိုင်တဲ့အဆို့ရှင်တွေပျက်စီးရတာပေါ့ဗျာ။ဥမာ aortic valve, mitral valve ဆိုတဲ့အဆို့ရှင်တွေပျက်စီးသွားတယ်။ဒါမှမဟုတ်ဒီဘက်ကငငယ်စင်းကရှိထားခဲ့တဲ့လူတွေကနှလုံးရောဂါရှိမှရှိစစ်ဆေးတင်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီယောဂါတွေဟိုရှိထားပြီးသားသူတွေပေါ့နော်။ပိုသတိထားသင့်တယ်လို့တခြားဒီစားတောက်နေထိုင်မှုပုံစံနဲ့ပတ်သက်လို့ဆရာ
။အခုလူတွေကဒီအရက်တပါးတောက်တယ်။စနေတွေလည်းအတော်များတယ်။အဲ့တော့အရက်တောက်တဲ့အတွက်ကြောင့်နှလုံးရဲ့ကြက်သားကြီးပျက်စီးပြီးတော့သွားတဲ့ဒီ alcoholic cardiomyopathy ခေါ်တဲ့အဲ့ဒီကလည်းဖြစ်တာဒီတော်တော်လေးကိုတဖြည်းဖြည်းဖြည်းနဲ့တွေးလာတယ်ဒီကြက်သားပျက်စီးတာအရန်ကြောက်စရာကောင်းပါလေတွေးကြောမကောင်းရင်ကျွန်တော်တို့တွေးကြောလဲလို့ရတယ်အဆို့မကောင်းရင်အဆို့ရှင်လဲလို့ရတယ်အဆို့ရှင်ကိုပြင်လို့ရရင်လည်းပြင်လို့ရတဲ့ခါရှိတယ်ကြက်သားကြီးပျက်စီးသွားပြီဆိုလို့ရှင်တော့ဘာမှပြင်လို့မရတော့ပါဘူးနှလုံးကိုအစာထိုးရတဲ့အဆင့်အထိကိုဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့ဒီအရက်တောက်တဲ့လူတွေကလည်းအရက်တွေတက်ရှိတောက်လာပြီဆိုရင်တော့စစ်စစ်သိနေ။နောက်ပြီးတော့စနစ်ကိုအလွန်ကျွံတောက်တဲ့လူတွေကလည်းဒီကြိမ်ကမှတွေးကြောတွေကိုပျက်စီးနိုင်တဲ့အတွက်ကြောင့်လူလက်ပိုင်းကိုရောက်လာတဲ့စစ်လေးလည်းအလွန်မြင့်တောက်တယ်ဆိုရင်သူတို့မှနှလုံးတွေးကြောချင်းယောဂါတွေများရှိနေပြီလား။ဒါဖြင့်စစ်စစ်သိနေ။နောက်ပြီးတော့ကျွန်တော်မြန်မာလူမျိုးကအမတ်မဲ့ကြီးနိုင်အနောက်နိုင်ငံလို cheese တို့ butter တို့ထောပတ်တို့မစားဘူးအစီမစားဘူးလို့ထင်နေမယ်။ကျွန်တော်မြန်မာအစားအစာအင်မတန်အနစ်တွေစီပြီးများပါတယ်ခင်ဗျာ။နောက်စီကြော်တွေကျွန်တော်မြန်မာလူမျိုးကတော်တော်စားတယ်။အခုကမှဆိုရင်နိုင်ငံသားတွေကနေပြီးတော့ဘတ်ဂါ KFC ဘာညာစသဖြင့်တွေဝင်လာပြီးဖြစ်တော့ဒီ fried food တွေကတော်တော်လေးအစားများလာတော့ဒီ hyperlipidemia ခေါ်တဲ့အဆီများပြီးသူကျော်ပိတ်တာတစ်ခုလည်းကျွန်တော်တို့မမေ့သင့်ဘူ
း။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီနှလုံးရောဂါရှိလာပြီဆိုပါတော့ဆရာရယ်။ဘယ်လိုလက္ခဏာတွေပြမလဲဆရာ
။ပါမန်နဲ့ဒီကလေးရှင်တို့ကနည်းနည်းအမောမလုံမှုများသွားဖြစ်နှလုံးသွေးကြောချင်းရောဂါဆက်ရှိလာရင်အမောမလုံမှုအမောမလုံလို့ရှင်သူများတို့အမြင့်နေပြတ်လို့မရဘူးသူများတို့လမ်းမြန်မြန်ရှောက်လို့မရဘူးနည်းနည်းလေးလှုပ်လိုက်တယ်ချွေးတွေအရန်ထွက်လာတယ်ရင်ပတ်တဲမှာလည်းပြင့်တက်တက်ရှိရဲ့ညစ်ထားသလိုဖြစ်တယ်ဆုတ်ကျသလိုဖြစ်တယ်နောက်ဆုတ်ဆွဲထားသလိုဖြစ်တယ်ညစ်လိုက်သလိုဖြစ်တယ်ဒီလိုလက္ခဏာတွေရှိလာရင်တော့ကျွန်တော်နှလုံးယောဂါကိုစစ်ဆေးတယ်ပေါ့ဒါအပြင်တွေးတိုးယောဂါသမားကလည်းကျွန်တော်တို့တွေးတိုးဟာနှလုံးနေမကပါဘူးဘယ်လဲဖြတ်နိုင်နေတာ ਉ အဲ့ဒါအတွက်ကြောင့်မလို့တွေးတိုးယောဂါကြီးရဲ့လူကြီးခေါင်းကိုက်တယ်ပြစ်လိုက်တယ်ခေါင်းအုံနေခေါင်းမကြည့်ဘူးဆိုတဲ့လူတွေကအရင်ဆုံးနှလုံးယောဂါကိုအသာထားအောင်တော့တွေးတိုးရှိနေကြောင်းကိုမသိတဲ့လူတွေအများကြီးရှိတယ်အဲ့ဒါကျွန်တော်တို့အတူတူနဲ့ဆင်ကောင်းကြရတော့ကျွန်တော်တို့ဝိညာဉ်ခေါင်းပြရှိနေလူတွေဆိုရင်တွေးတိုးရှိနေလို့ရှိနေမှမသိတဲ့လူတွေဟာအများကြီးရှိပါတယ်။နောက်တစ်ခုကအရက်သေးစားတောက်နေတဲ့လူတွေဆိုလို့ရှိရင်တမန်အပြင်တော့သူတို့ကခဏကြီးရှိနေပဲအရက်တောက်တဲ့ကြားတွေကမောလာတယ်နောက်ပြီးတော့ကိုယ်တွေနည်းနည်းဖောလာတယ်ရင်ပတ်ထဲမှာဒီကလလလဖြစ်လာတယ်အဲ့လိုလူတွေမျိုးတွေပါပဲအရန်
ပြန်ဆက်ရမယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုမေးစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းသတင်းလာအစီအစဉ်ကိုတင်ဆက်ပြီးမှဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲဖြစ်ပွားရာဒေသတွေကလည်းဓမ္မတွေကိုထုတ်ချီထားတဲ့စိုက်ပျိုးရေးစစ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ရခိုင်ပြည်နယ်လွတ်တော်မှာအစိုးတင်သွင်းခဲ့ပါတယ်။ဘူးသီးတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လာဝကအရာရှိ၃ဦးအဖမ်းခံရတယ်ဆိုတာနဲ့လာမယ့်ထွေထွေရွေးကောက်ပွဲကျင်းပရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်ရခိုင်နိုင်ငံရေးပါတီတွေကဘယ်လိုမြင်ပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်ပွားရာဒေသတွေမှာလှေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာမြင်းပြားမြို့နယ်အမှတ်၁ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကတင်သွင်းခဲ့ပါတယ်အခုလိုတင်သွင်းရတာဟာရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာစစ်ပွဲတွေကြောင့်စိုက်ပျိုးရာတီမှာလဲလေသမားတွေမစိုက်ပျိုးနိုင်ခဲ့သလိုစိုက်ပျိုးထားတဲ့လယ်မြေတချို့ကိုလည်းတိုက်ပွဲတွေကြောင့်လယ်သမားတွေမရိတ်သိမ်းနိုင်တဲ့အပြင်နှစ်ရက်စွန့်ခွာနေကြရတဲ့အတွက်လယ်သမားတွေအတွက်အခက်အခဲမဖြစ်အောင်တင်သွင်းရတာဖြစ်တယ်လို့ဦးလသိန်းအောင်ကပြောပါရယ်ရခိုင်ပြည်နယ်မှာလယ်သမားတွေအတွက်ကြက်ငွေ84ဘီလီယံကိုမြန်မာစိုက်ပျိုးရေးဘဏ်ကထုတ်ချေးပေးထားတာဖြစ်ပြီးလာမယ့်မတ်လမှာလယ်သမားတွေပြန်ဆက်ကြရမှာဖြစ်ပါတယ်တနစ်နီးပါးအကြာမြန်မာဆွေရတက်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မစိုက်ပျိုးနိုင်တဲ့လယ်ဧကပေါင်း3000ချီရှိနေပြီးလယ်မြေဧက12000ကျော်မှာလည်းရိတ်သိမ်းဖို့အခက်အခဲရှိနေတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလယ်သမားများတတ်မဲ့ကထုတ်ပြန်ထားပါတယ
်ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လောက်ဝကရာရှိ3ဦးကိုအမည်မသိလက်နက်ကန်အဖွဲ့တစ်ခုကနေဖမ်းဆီးသွားခဲ့ပါတယ်ဒီဇင်ဘာ24ရက်နေ့ကလာဝကရာရှိ3ဦးလိုက်ပါလာတဲ့ဆက်လီဘူရီတောင်မြို့ကထွက်ကြောင်ရွာဘက်မှာဖမ်းခံရတာလို့ရခိုင်ပြည်နယ်လာဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ်ဖမ်းဆီးခံရသူတွေကတော့လာဝကလက်ထောက်ညွန်ကြားရေးမှူးဦးသိမ်မျိုးအောင်လာဝကလက်ထောက်ဦးစီးမှုဦးမျိုးဆွေဦးနဲ့လက်ထောက်လာဝကဦးစီးမှုဦးအောင်ဖြိုးကျော်တို့3ဦးဖြစ်ပါတယ်လာဝကရာရှိ3ဦးဖမ်းဆီးခံရကြောင်းအသိပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတပ်ဆိုင်ရာအာဏာပိုင်တွေကတိတိကျကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မင်္ဂလာမူဆယ်နဲ့တော်ရွတ်ကျေးရွာကြားမှာပြန်ပေးဆွဲဖို့ကြိုးစားရာကနေပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တဦးတေဆုံးပြီးနှစ်ဦးထဏ်ရာရရှိခဲ့ပါတယ်ဒီဇင်ဘာလ23ရက်နေ့ကအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့နဲ့ပြည်သူ့စစ်တပ်ဖွဲ့တို့အကြားပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ထဏ်ရာရရှိတဲ့နှစ်ဦးကတဦးမှာစိုးရိမ်ရတဲ့အခြေအနေရှိပြီးကြံတဦးကတော့ထဏ်ရာမပြင်းထန်ပါဘူးထဏ်ရာရရှိတဲ့သူနှစ်ယောက်စလုံးဟာလက်ရှိမှာလာရှိုးစေးရုံမှာစေကုသမှုခံယူနေကြရပါတယ်ပစ်ခတ်မှုလက်တဲ့ကိုတော့ကနေ့ထိဖမ်းဆီးမိခြင်းမရှိသေးပါဘူးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ဟာတရုတ်နယ်ဆက်စီးပွားရေးမြို့ဖြစ်ပြီးလက်နက်ကိုင်အဖွဲ့အစည်းတော်တော်များများတွာလာလှုပ်ရှားပါတယ
်တဆယ်ကြိမ်မြောက်မွန်မြစ်တပ်ပါတီ MNSP ညီလာခံကိုဒီဇင်ဘာ25ရက်နေ့ကရေချောင်းပြားဒေသကမွန်မြစ်တပ်ဘူဟုဌာနချုပ်မှာစတင်ကျင်းပခဲ့တာဖြစ်ပြီးခိုက်ပန်းကောင်းဆောင်တွေအပြောင်းလဲရှိနိုင်တယ်လို့စောက်ကြီးလိလသူတွေကသုံးတတ်ပါတယ်လက်ရှိမွန်မြစ်တပ်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ကျမ်းမာရေးရအနိုင်ယူရမယ့်အနေအထားမှာရှိနေပြီးစစ်စည်းချုပ်ဘူချုပ်လီကောင်းကလည်းစစ်ဘက်ရာသူထမ်းဆောင်ဖို့အသက်ပြည့်နေပြီဖြစ်တဲ့အတွက်တာဝန်လွှဲပြောင်းရမယ့်အနေအထားမှာရှိနေပါတယ်မွန်မြစ်တပ်ပါတီခေါင်းဆောင်တဲ့ရွေးချယ်မှုမှာညီလာခံတက်ရောက်နေတဲ့အတွက်လှုပ်ဝဲမဲဆုံးဖြတ်ပေါ်မှာတာမူတည်နေတဲ့အတွက်ညီလာခံရလဒ်တွေထွက်လာဖို့စောင့်ကြည့်ရအောင်မယ်လို့ပါတီဝင်တွေကဆိုပါတယ်
ကျင်းပနဲ့ပလဲဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလဲဝမြို့နယ်ကခရီးယန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်ဒီနှစ်ခရစ်စမတ်ပွဲမှာညဖက်တချင်းဆိုတာတွေမရှိပဲနေ့လယ်ကျွေးမွေးအခမ်းအနားလောက်ပဲရှိတယ်လို့သူကပြောပါတယ်ပလဲဝမြို့နယ်မှာခရစ်စမတ်နေ့ပျော်ပွဲရှင်ပွဲကိုမနစ်ကအထီးပျော်ရွှင်စွာကျင်းပခဲ့ကြပေမဲ့လည်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဒီနှစ်မှာတော့ခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မပေးတာလည်းဖြစ်ပါတယ်
တိုက်ပွဲတွေတစ်နှစ်ကျော်ကြာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြို့နယ်တွေမှာအင်တာနက်ပြန်သုံးခွင့်ရအောင်ဆောင်ရွက်ပေးဖို့ဒီဇင်ဘာ24ရက်နေ့ကအရပ်ပွဲဖွဲ့စည်းတွေကနေဆန္ဒထုတ်ပေါ်တောင်းဆိုခဲ့ကြပါတယ်အစိုးရအနေနဲ့အင်တာနက်ပြန်သုံးခွင့်ရအောင်ဆောင်ရွက်ပေးဖို့လိုအပ်ကြောင်းရခိုင်ပြည်နယ်အတွင်းကဒေသခံတွေကြုံတွေ့နေရတဲ့စီးပွားရေးလူမှုရေးနိုင်ငံရေးစစ်ရေးအခြေအနေတွေဟာအင်တာနက်ဖြတ်တောက်ခံရမှုကြောင့်ပေါ်ပြီးဆိုးရွားတဲ့အတွင်ဆောင်လာနိုင်လို့အခုလိုတောင်းဆိုတာဖြစ်တယ်လို့ဦးဆောင်သူသူဖြစ်တဲ့မောင်ဆောင်ခကပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မြို့နယ်ကိုမြို့နယ်မှာဇွန်လ၁ရက်နေ့ကစပြီးတော့အင်တာနက်ဆက်သွယ်မှုကိုဖြတ်တောက်ခဲ့ပြီးတချို့မြို့နယ်ကတော့ပြန်ဖွင့်ပေးခဲ့ပေမဲ့ကြောက်တော်မြောက်ဦးမင်းပြားနဲ့ပုံလုံးကျွန်းမြို့နယ်တွေမှာဒီကနေ့ချိန်ထိအင်တာနက်ဖြတ်တောက်မှုခံနေရဆဲဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြမအစိုးရတပ်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလာမယ့်2020ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့ရခိုင်တပ်တော်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကမကြသေးမီကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုလိုက်ပါတယ်ဒီပြောဆိုမှုနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးပါတီရဲ့သဘောထားတွေနဲ့အမြင်တွေကိုမောင်အေးကနေဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်
။လာမယ့်2020ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်တက်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုတယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကောက်ဆောက်တူဖြစ်သူဦးလှမြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တယောက်တည်းမြင်တာကတော့ဒီမှာပြဿနာဖြစ်နေတဲ့ area ဖြစ်နေပြီလေ။ပြဿနာဖြစ်တယ်ဆိုကြတဲ့ဒီ area မှာကြီးမင်းတိုင်မြင်ဖို့လိုတယ်။ကြီးမင်းတိုင်မြင်တာငြင်းငြင်းရေးလိုက်ရနိုင်တယ်။ဒီဆက်လုံးပြည်နေတဲ့အနေအထားမျိုးရှိတယ်တဲ့။ကြီးမင်းတိုင်မြင်တာအကောင်းဆုံးပဲလို့ကျွန်တော်ပြောလိုပါတယ်
။လာမယ့်2020ခုနှစ်မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာပြည်သူတွေလည်းရွေးကောက်ပွဲကျင်းပစီရှင်တယ်။အစိုးရကလည်းဖြစ်စီရှင်တယ်ဆိုရင်ရခိုင်တဲ့တော်နဲ့လာရောက်ညှိနှိုင်းဖို့လိုတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကမီဒီယာတွေကိုမကရသိမီကပြောဆိုခဲ့တာပါ။ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဦးထွန်းအောင်ကျော်ကတော့ရီကောက်ပွဲအဆံပြေစွာကျမ်းပါဖို့တော့တဲမတော်နဲ့အေအေတို့ကြောင့်နှိမ့်နိုင်ဖို့လိုတယ်လို့အခုလိုပြောပါတယ်
။ဒီဒီကြဲနေရှင်နောက်ကစီစုကိုဒီရှင်းလာတယ်သူတို့ခံရနေရတဲ့အဖြေဖြေသောအခက်အခဲတွေပြိမိတ်ခံမှုတွေသူတို့တင်တဲ့ကုသလေကနေလွတ်တယ်ပါဒါအောက်ထုံကိုအသက်ပြင်းပါဖို့အတွက်သူကအခွင့်အာဏာရှိတယ်အဲ့ဒါကြောင့်ရီကောက်ပွဲဟာမလွတ်စီလိုအပ်တာပဲဒီဒီကြဲအဲ့ဒီကြဲအဲ့ဒီကကျေပွဲနေတဲ့အချိန်မှာတာဝန်ရှိရှင်ဖြစ်တဲ့ဒီမန္တန်မလည်းနဲ့တိုက်တယ်နဲ့ကဒီနေ့လို့လာလည်ရင်မင်းချင်းမရှိရှိအဲ့ဒီလိုမျိုးကျွန်တော်ကျင်းပတယ်မှာဖြစ်တယ်အဲ့ဒါကြောင့်ဘုဆုဆုမြတ်ရဲ့
ရခိုင်ပြည်နယ်ကမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့ကိုဒီကိစ္စနဲ့ပတ်သက်ပြီးသူတို့သဖောထားကိုသိရအောင်ဆက်သွယ်ခဲ့ပေမဲ့သူတို့အနေနဲ့မပြောနိုင်သေးဘူးလို့ဆိုပါတယ်ရီကောက်ပွဲမကြမ်းပနိုင်ခဲ့ရင်အဓိကနိုင်နာရမှာကပြည်သူတွေသာဖြစ်တယ်လို့ဦးထွန်းအောင်ကျော်ကစပြောပါတယ
်ရီကောက်ပွဲမကြမ်းပနိုင်ရင်ကျွန်တော်တို့တော်လည်းပါတီရဲ့မြို့သားပါတီကတော့အမျိုးသားအကျိုးစီးပွားအတွက်လို့အပ်တဲ့ grand day မှာကျွန်တော်တို့ကလုံခြုံနေတဲ့ပါတီတစ်ခုဖြစ်ပါတယ်အဲ့ဒါကြောင့်ရီကောက်ပွဲဟာကျွန်တော်တို့တော်လည်းရည်ရည်မဲ့ချက်ရဲ့အဖိတ်ပင်တစ်ခုပဲဖြစ်တယ်ရီကောက်ပွဲရှိရှိရလေးပြည်သူတွေအကျိုးပေးဖို့နဲ့ရီကောက်ပွဲမရှိရင်တော်လည်းပါတီကဘာမှမဖြစ်ဘူးကိုလုံးချက်ပြီးတော့လုပ်နေပါပဲအဲ့ဒါမျက်နှာမဲ့လူကပြည်သူတွေမျိုးဖြစ်ပါလေ
တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာရီကောက်ပွဲကျမ်းပမှာမဟုတ်ဘူးလို့နိုင်ငံရေးလစ်လာသူတွေစိုးရိမ်နေကြတဲ့အချိန်မှာဗိုလ်ချုပ်ထွန်းမြတ်နယ်ရဲ့အခုလိုပြောဆိုမှုထွက်ပေါ်လာတဲ့အတွက်စိုးရိမ်မှုတွေမျက်တပ်နေတာလည်းဖြစ်ပါတယ
်ဆက်ပြီးတော့လာမယ့်နှစ်သစ်မှာမြန်မာအစိုးရကိုယ်စားလှယ်တွေနဲ့အပြည့်ရဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့အကြား JICM အစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်ဒီအကြောင်းကိုတော့မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကောင်ထယ်ဖော်မှုဆိုင်ရာ JICM အစည်းအဝေးကိုလာမယ့်2020ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကျင်းပသွားဖို့ရက်သတ်မှတ်ခဲ့တယ်လို့လည်း NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ်
JICM စည်းအဝေးကိုတော့ကျွန်တော်တို့လာမယ့်ဇန်နဝါရီ10ရက်နေ့မှာလုပ်ဖို့လည်းစဉ်းစားထားတယ်တော့ကျွန်တော်တို့ကျွန်တော်နိုင်ငံရေးဆွေးနွေးမှုနဲ့ပြည်ကတိုက်ခိုက်မှုခိုင်မာပုံမှုခိုင်မာတို့အစီအစဉ်တွေတို့ကျွန်တော်တို့ဆွေးနွေးထားခဲ့တယ်
ငင်းချမ်းရေးဖော်ဆောင်နေတဲ့အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဆယ်ဖွဲ့ရဲ့ရှစ်ကြိမ်မြောက် JICM ညှိနှိုင်းစည်းဝေးကိုရန်ကုန်မြို့အမျိုးသား NRPC ရုံးမှပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကကျင်းပခဲ့ပြီးဆုံးဖြတ်ခဲ့တယ်လို့လည်းဆိုပါတယ်
တမိုင်းဆိုင်ရာကိစ္စတို့ GMC ကိစ္စတို့ဒါလည်းအသေးစိတ်ဆွေးနွေးခဲ့တယ် NCA ရဲ့အဓိပ္ပာယ်သတ်မှတ်ချက်မှာလည်းကျွန်တော်ဘလို့ဆက်ဆက်ပြီးတော့ဘလို့လုပ်မှလဲလဲကျွန်တော်ဆွေးနွေးခဲ့တယ်2020အလွန်မှာ framework ကိုဘလို့ပြင်ဆင်သွားပြီးတော့ဆက်ဆက်လုပ်သားကြမလဲလို့ဒါလည်းဆွေးနွေးခဲ့ကြပါတယ်ခင်
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာနှစ်ဖက်သဘောထားစုစည်းချက်ရှိချက်ကိုသဘောတူညီနိုင်ခဲ့ပြီး JICMC ဝေးကိုလာမယ့်ဇန်နဝါရီလလက်ဆန်းပိုင်းမှာကျင်းပပြီးရင်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို NCA စာချုပ်အတိုင်းဆက်လက်အကောင့်ထည့်ဖော်နိုင်မယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးဘက်ကဦးလောက်မောင်ရွှေကပြောပါတယ်
။ဒီ JICM ပြီးသွားရင်တော့ဒီ NCA process အတိုင်းဆောင်ရွက်မယ်လုပ်ငန်းတွေရှိတယ်အဲ့ဒီလုပ်ငန်းတွေအတိုင်းဆက်သွားပြီးရင်တော့ဒီပထမဒီနေ့ဦးပိုင်းတော့မှာပြင်ဆင်ပြီးတော့တို့မဲ့ UBC ရှိအဲ့ဒီမှာသဘောထားကြဖို့ကတော့အခုအချမ်းမြင့်ကျွန်တော်တို့သွားနေတဲ့ process ရဲ့ပြီးတော့မူဝါဒအချမ်းမြင့်တွေကိုအချမ်းမြင့်ပြောနေရှိတယ်။ကျန်တဲ့အသေးစိတ်ကိုတော့ GNCN ဒီအစီအစဉ်ပြီးတဲ့အချိန်မှာဆက်ပြီးတော့ကျွန်တော်တို့နှစ်ဖက်ကြည့်နေရတယ်။ပြီးရင်တော့ PDGC တို့အစီအစဉ်တွေအားတစ်ဆင့်ဒေါ်ကောင်ကော်မတီတွေအစီအစဉ်တွေတစ်ဆင့်ဆက်ပြီးတော့သဘောထားတွေကိုကျွန်တော်တို့ညှိနှိုင်းပြီးရင်တော့ဒါ NC process အတိုင်းဆက်သွားမှာ
။တမတော်ရဲ့လုံခြုံရေးအကြောင်းပြချက်ချက် nale mu lwe ma bi apye ya tan yan na le ne kan se phwe ye ngain chan yi lo ngan sin u saung phwe PPSD khang saung bu chauk ji ywe se ma la yauk nai de atwe chi chain myaw JICM siwe ko pi ka de October la 28 yet ni ga ni bi daw ma chin pha phu yat ta mat khe bi me le pye pye khe ya ba de shin
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့၁၂ကြိမ်မြောက်လွတ်တော်ပုံမှန်စည်းဝေးမှာပြည်နယ်လွတ်တော်ကိုယ်စားလှယ်ကအဆိုတင်တွင်းခဲ့ပါတယ်။ပူရီတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လဝကအရာရှိ၃ဦးကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနေဖမ်းဆီးသွားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းကနေခြားသာရင်းနဲ့ညာပိုင်းမြန်မာဘာသာအစီအစဉ်တွေကို line number 1925 30 နဲ့ line number 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အတိုက်ခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်နိုင်ငံတော်လူညွန်ရေးကိုချင်းချောက်မှုဖြစ်ဆွဆွပြီးတရားစွဲဖို့ထက်လွတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောက်ဆိုခဲ့တဲ့ဒီမိုကရက်တွေဟာအခုအခါအချိန်ဆွဲနေတာလိန်ညာတဲ့လောက်ရဲ့ဖြစ်နေ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါဒီဇင်းနေမှာကျင်းပမဲ့ထရူရွေးကောက်ပွဲကြရင်လေကုပ်ပါတီကိုဥဆောင်ရွေးခဲ့မဲ့တမန်တော်ရွေးပွဲဒီနေ့ပါတီတွေမှာကျင်းပနေပါတယ်။ဒီနေ့ထဲနှစ်ချိန်လောက်ခဲ့တဲ့ရွေးကောက်ပွဲတွေမှာလေကုပ်ပါတီကအပြတ်အသတ်အနိုင်မရခဲ့တယ်လို့ဝန်ကြီးချုပ်ပင်ချမင်းနဲ့တရားဟုကလည်းညွန်မောင်းဆူရမဖွင့်နိုင်တဲ့ကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြန်ပြဲဂီရီယွန်ဆာကသူသာပိုတင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်ဆိုပြီးတော့လည်းမဲဆွဲပြောဆိုထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နယ်နယ်မြေညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား2ယောက်သေဆုံးပြီးအိန္ဒိယစစ်သား1ယောက်လည်းသေဆုံးသွားတဲ့အကြောင်းနှစ်ဖက်တောင်းရှိသူတွေကပြောပါတယ်။ဒေဝါမြို့မှာအိန္ဒိယဘက်ကပစ်ခတ်ရကစစ်သား2ယောက်သေဆုံးသွားခဲ့ပြီးတဲ့နောက်ပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းလည်းပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာခရစ်စမတ်နေ့တုန်းကတိုက်ခတ်သွားခဲ့တဲ့တိုင်ဖွန်းမုန်တိုင်းကြောင့်လူ13ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းတောင်ရှိသူတွေကပြောပါတယ်ဖန်ဖုံတိုင်ဖုံမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာဖြတ်သန်းတက်ခတ်စဉ်တနားရီလီတိုင်နှုန်းကီလိုမီတာ120လောက်နဲ့မိုးတီးထန်စွာရွာသွန်းခဲ့တာပါမုန်တိုင်းကြောင့်လူပေါင်းထောင်ထောင်ချီတင်းရှောင်ခဲ့ကြပြီးစာတင်ကြောင်းတွေအားစားယူနေတဲ့အစိုးရအဆောက်အဦတွေမှလည်းလူပေါင်းထောင်ထောင်ချီယာယီခိုလုံခဲ့ကြရပါတယ
်သတင်းချင်းညုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာပိုင်းအစီအစဉ်ထုတ်လို့ရင်းမှုကအမတ်စုမြတ်မွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Dexter Wonderick ဖြစ်ပါတယ်view american တန်ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line number 2532 51နဲ့ line number 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.